လက်စားချေတက်ဖြတ်ခံရတယ်လို့ယူဆရတဲ့အာရဗ်စစ်ကြောတဲ့အရွယ်ဟာရင်ခွဲစစ်တမ်းမှုတွေအရာမိရှုတက်ဖြတ်ခံရတာဖြစ်တယ်လို့ပါလက်စတိုင်းရှိနေကြောကပြောကြားလိုက်ပါတယ်။ဘူထိုးနေကကာဒစီဘော်အတင်းခေါ်ဆောင်တော်ခံရတဲ့အဘူခူဒေးရဲ့အလောင်းကိုတနာရီလောက်အကြာဂျေရုဆလင်မြို့ကတောအုပ်ထံမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ခူဒေးရဲ့အသက်ရှူလမ်းကြောင်းထဲမှာမိဂုံငွေတွေတွေ့ရှိတဲ့အတွက်သူဟာမိရှုခံရချိန်မှာအသက်ရှူနေစေဖြစ်တယ်လို့ပါလက်စတိုင်းမှုကင်းစစ်ရဲ့တရားဝင်အစီအခံသားမှာဖော်ပြထားပါတယ်။ဒီစကြောတဲ့အမျိုးသားရဲ့ခန္ဓာကိုယ်ဟာမမမိနိုင်လောက်အောင်မိလောင်ကျွမ်းနေခဲ့ပြီး DNA စမ်းသပ်မှုတွေကြောင့်သာသူ့သားဖြစ်တယ်ဆိုတာအတည်ပြုနိုင်ခဲ့တယ်လို့သူ့ရဲ့ဖခင်ကလည်းပြောပါတယ်။ပါလက်စတိုင်းရှင်းနေချုပ်ကလည်းခူဒေးရဲ့ခန္ဓာကိုယ်နေရာ90ရာခိုင်နှုန်းကျော်ကိုမိလောင်ဒဏ်ရာတွေတွေ့ရတယ်လို့စနေနေ့ကပြောပါတယ်။ Israel ရဲ့တပ်ဖွဲ့ကတော့အဲ့ဒီသူငယ်ကိုတပ်ဖြတ်ခဲ့သူဟာဘယ်သူလဲ၊ဘာကြောင့်တပ်ဖြတ်ခဲ့တယ်လဲဆိုတာကိုမပြောသေးပါဘူး။Israel စကြောတဲ့3ယောက်ဖမ်းဆီးတပ်ဖြတ်မြုပ်နှံခံရမှုအပေါ်လက်တုံ့ပြန်တဲ့တပ်ဖြတ်မှုလားဆိုတာကိုစုံစမ်းစစ်ဆင်းနေတယ်လို့ Israel ရဲ့တပ်ဖွဲ့ကပြောပါတယ်။ဒီတော့တွင်အဘူခူဒေးရဲ့ဦးလေးဖြစ်သူကလည်းသူ့သားကို Israel ရဲ့တပ်ဖွဲ့ကမဖမ်းဆီးခင်နှင်ပတ်နှိပ်စက်ခဲ့တယ်လို့ပြောပါတယ်။